예, 굳이 아마 이 배우 여도 알렘디. 사면나? 쿠네 세배 나라우티 비도 와바비래? 아, 데이, 저, 나 바비 와라라. 아유, 하나, 띵카라, 내가 마보아 띵카라, 바이 비비라. 디네마 사마. 하우비. 에러, 네네 리피아 미러, 로미 양리 네네 뼈바메. 우쩌마루 릴라니라, 피냐부미 네디 다마. 피냐부미 디아피데, 베데이사 모바 디아오. 릴라라바, 너? 에러, 베데이사 모바 디아오, 사면나 디테아 사비러 릴라라이다. 사면나, 차우세네 가마. တပြတ်ပြီးသွားတာပေါ့ဘယ်လိုပြီးသွားလဲဆိုလို့ရှိရင်အဝိဇ္ဇာပစ္စယသင်္ခါရပုတ်အဖွင့်သင်္ခါရပစ္စယဝိညာဏပုတ်အဖွင့်စသည်ဖြင့်ပြီးသွားတာစာမျက်နှာ66နဲ့9မှာစာတိပစ္စယသရမရဏတောကပရိဒေဝစသည်အဖွင့်ဆိုပြီးပြီးပြီပေါ့ဒါဆိုရင်ပရိသတ်သမုပ္ပါဒ်ကိုဒီဒေသနာပြီးသွားပြီသို့တော်လဲနောက်ပုံစံတစ်မျိုးနဲ့အထက်ကတာဆရာတော်ကကြည်ပြတယ်အဲ့ဒါအဖာလဲဆိုရင်အခုဓမ္မမိတ်ဆွေတ set so ra yu yu sa ka long bo pali ane ne pyo yin bawa set ka pe tiya be le padaisa tamoubat tiya be da jaw mulo bawa set ko pya so chin so ra tani pyo yin ba be phit ma le padaisa tamoubat ko pya so chin a lo a she ma le jama ro mhat su ane ne so sin 65 myet na raw ma ba wo pya ke bi bi le padaisa tamoubat ko ပြခဲ့ပြီးတာနဲ့မလုံလောက်သေးတဲ့အတွက်ကြောင့်အခုစာမျက်နှာ68ချောက်ကစပြီးတော့ဘဝဆက်ကိုပြဆိုခြင်းဆိုပြီးသူပုံစံတစ်မျိုးနဲ့ပြတာပါเนาะအဲ့ဒီ ပဋိသသမုပ္ပန်၌တိဝေယာမြားဆိုပြီးတော့မူလ၂ပါးတို့ကာလ၃ပါးတို့အဲ့အဲ့ဒါမျိုးပုံစံနဲ့ပြန်ပြီးတော့လေ့လာတာပါအဲ့ဒီလိုလေ့လာလိုက်တာမှာဓမ္မမိတ်ဆွေတို့မူလ၂ပါးလည်းပြီးပြီကာလ၃ပါးအဆက်၃ပါးအလွှာ၄ပါးပြီးတော့ချင်းရ၂၀ဟာတော့ချင်းရ၂၀လေးရနည်းနည်းလေးအရေးကြီးတယ်အဲ့ချင်းရ၂၀ကဘယ်လိုဖြစ်လာလဲဆိုလို့ရှိရင်အဓိကက အတိတ်အကြောင်းပစ္စုပန်အကျိုးပစ္စုပန်အကြောင်းအနာဂတ်အကျိုးခေါင်းစဉ်ဘယ်နှခုရှိပါလဲ၄ခုအဲ့ဒီ၄ခုကိုမှတစ်ခုတစ်ခုကို၅ပါး၅ပါးစီဆိုတော့20ဖြစ်တယ်အဲ့ဒီအိုင်ဒီယာအရင်ရှိထားပါမယ်အဲ့ဒီ20ရှိတဲ့အနေမှာအခုကျွန်တော်တို့ဓမ္မမိတ်ဆွေတို့လေ့လာပြီးတာကအတိတ်အကြောင်း၅ပါးတစ်ပိုင်းတစ်စပြီးပြီအဲ့ဒါလေးကိုနည်းနည်းလေးပြန်နှွေးမယ်ဆိုရင် အတိတ်အကြောင်းဒီအခုချင်းရ22ဖြစ်အောင်ယူလို့သာ5ပါးဖြစ်နေတာအင်္ဂါ12ပါးအနေနဲ့ယူရင်ဘယ်လောက်ပဲရှိပါလဲဘယ်နှပါးပဲရှိပါလဲ2ပါးအဲ့ဒါအပေါ်မှာပေါ်နေပြီကာလ3ပါးဆိုတဲ့ခေါင်းစဉ်အောက်မှာကြည့်ရင်အတိတ်ကာလညီမျှချင်းအဝိဇ္ဇာသင်္ခါရဆိုအဲ့ဒါအတိတ်ကာလထဲမှာပါဝင်နေတဲ့အဝိဇ္ဇာနဲ့သင်္ခါရ2ပါးစလုံးကအကြောင်းတရားတွေဒါကြောင့်မလို့အတိတ်အကြောင်းတရားက အင်္ဂါ12ပါးအနေနဲ့ရှည်တွေ့ရင်ဘယ်နှပါးပဲရှိရမလဲ2ပါးပဲရှိရမယ်အခုချင်းရ23ဖြစ်အောင်လုပ်လိုက်တာဖြစ်တဲ့အတွက်ကြောင့်သူက5ပါးဖြစ်သွားတာဒါကြောင့်မလို့သူကဘယ်လိုရေးသလဲဆိုလို့ရှိရင်အတိတ်အကြောင်း5ပါးဆိုတာတဲ့ဘာလေးလဲဆိုရင်အဝိဇ္ဇာနဲ့သင်္ခါရတို့ဒီပဋိစ္စသမုပ္ပါဒ်ဒေသနာပါဠိ၌တယုတ်အားဖြင့်ဟောအပ်ပြီးအတယုတ်အားဖြင့်ဟောအပ်ပြီးဆိုတာခုနဓမ္မမိတ် ုပ်ရေးပါဆိုရူပယုံတတ္တယုံအဲအဲ့ဒီလို serial အတိုင်းနံပါတ်စင်တက်ပြီးတော့ပူဇော်တာဒါတရုပ်ပဲเนาะတရုပ်ကအလွယ်ဆုံးပဲဒါကြောင့်အတိတ်အကြောင်း၅ပါးဆိုတာတဲ့အဝိဇ္ဇာနဲ့သင်္ခါရဆိုတာပဋိစ္စသမုပ္ပါဒေသနာပါဠိမှာတရုပ်အနေနဲ့1 2ဆိုတက်ပြီးဟောပြီးပါပြီတဲ့အဲ့ဒီလိုဟောပြီးပြီးမှနောက်ထပ်3ပါးဘယ်လိုပါလာတယ်လဲဆိုရင်တဲ့သူအဲ့ဒီမှာရေးထားပါတယ်ဝိပဿနာပညာမရှိမသိမလိမ္မာသောသူသည်စာလောင်တောင်းတာလေစာလောင်တောင်းတာတာပါဠိလိုတဏှာရေးထားလားတော့မသိမရေးထားလဲရေးထားပေါ့နော်တခါစာလောင်တောင်းတတ်သည်ဖြစ်၍ဆွဲလန်းဤဆွဲလန်းသောထိုသူအားဆွဲလန်းမှုဥပါဒံဟုသောအကြောင်းကြောင့်ဆိုအဲ့ဒီဝါကျတစ်ခုလုံးဟာတလုံးပဲလိုချင်တာဥပါဒံအဲ့တော့ဥပါဒံဟုသောအကြောင်းကြောင့်သူဘာလုပ်ပလဲဖြစ်ကြောင်းကံဟုသောဘဝသည်ဖြစ်ဤအဲ့တော့ကံဟုသောဘဝသည်ဆိုတာကမ္မဘဝ အဲ့တော့တဏှာဖြစ်တယ်ဥပါဒံဖြစ်တယ်ကမ္မဘဝဖြစ်တယ်အဲ့ဒီသုံးခုစလုံးကဘာကြောင့်ဆဖြစ်တာလဲခုနဝိပဿနာပညာမရှိမသိမလိမ္မာဘူးဆိုတာအဝိဇ္ဇာအဲ့ဒီလိုမျိုးဟုဆိုသဖြင့်ဆိုအဲ့ဒီလိုမျိုးဟောထားတာဖြစ်တဲ့အတွက်ကြောင့်ねခုနအဝိဇ္ဇာနဲ့သင်္ခါရကိုတယုတ်အားဖြင့်ကောက်ပြီးတဲ့နောက်မှာဒီဟောကြားချက်အရာဘာဟုပါဆက်ကောက်ရမလဲတဏှာရဲ့ဥပါဒံရဲ့ကမ္မဘဝရဲ့ကိုဆက်ကောက်ပါတဲ့အဲအဲ့ဒီလိုလေးသူရေးလိုက်တာเนาะဒါပါပဲဒါကတော့ကြက်ရမယ်ဟိုဘက်ကတော့ဒီစကားကသူဘယ်ထဲကနေယူပြီးပြောတာလဲဆိုရင်ပဋိသင်္မိဒာမဲ့ပါဠိတော်မှာယူပြီးတော့ပြောတာပါဆိုပြီးတော့အဲ့ဒီစာလေးတွေပါတယ်အဲ့ဒီစာကလည်းကျက်เสียရမဟုတ်ဘူးရှေးဘဝပဲကာမဘဝကိုပြုစဉ်ကရှိခဲ့သောမောဟသီးပါးညာဓာတ်တွေကထားလိုက်တော့ဒါပေမဲ့အဲ့ဒီပဋိသင်္မိဒံမဲ့ပါဠိတော်မှာဟောတော်မူ၏ဆိုပြီးတော့အဲ့ဒီစာပိုက်ကဲအောက်မှာပူဇော်ကြည့်ရအောင်ပါပဋိသင်္မိဒံမဲ့ပါဠိတော်၌အဲ့ဒါလည်းစာအရှိလူရင်းပြောရင်ပစ္စုပ္ပန်ဘဝ၌ပဋိသင်္နေကိုဖြစ်စေနိုင်သောအဲ့ဒီပစ္စုပ္ပန်ဘဝ၌ပဋိသင်္နေကိုဖြစ်စေနိုင်သောဟာတစ်ဖြတ်အကြောင်း၅ပါးဆိုတော့အဲ့ဒီအကြောင်းရှိမှအတိတ်လိုပဲဖြေလိုက်ရင်အဲ့ဒါဘာကိုညွှန်းလဲဆိုရင်ပစ္စုပ္ပန်ဘဝ၌ပဋိသင်္နေကိုဖြစ်စေနိုင်သောကိုညွှန်းပါတယ်ဟုတ်ပြီနော်အဲ့တော့ဓမ္မမိတ်ဆွေတို့ကပစ္စုပ္ပန်ဘဝ၌ပဋိသင်္နေကိုဖြစ်စေနိုင်သောဆိုတဲ့စာပိုက်ကိုတလုံးနဲ့သုံးမယ်ဆိုဘယ်လိုသုံးမလဲအဲအတိတ်အကြောင်း၅ပါးတလုံးနဲ့ဆိုတာလွယ်လွယ်ကူကူကျမတို့အဘိဓမ္မာဒီကာထဲကပြတ်ခဲ့တာအတိတ်အကြောင်း၅ပါးအတိတ်အကြောင်း၅ပါးပဲအဲအတိတ်အကြောင်းဆိုတာဘာလဲတဲ့အခုလက်ရှိပြစ္ဆုတ်ပံဘဝမှာပဋိသင်္တေကိုဖြစ်စေတဲ့အကြောင်းတွေကိုဆိုလိုတာပါအဲအဲအတိတ်အကြောင်း၅ပါးကလည်းဘာလဲဆိုတော့အောက်မှာ1 2 3 4 5လို့တန်းစီရေးထားတော့အနောက်ကခွင်းဆောင်ခွင်းပိတ်ပဲကြည့်မယ်ဆိုရင်ကျမတို့သိပြီးသားပဲလေဝိဇ္ဇာရဲ့သင်္ခါရရဲ့တဏှာရဲ့ဥပါဒံရဲ့ကမ္မဘဝဒါကတော့သိပြီဒါပေမဲ့အခုဒီဝိသုဒ္ဓိမဲ့ကြာရင်တော့အဲ့အရှိယစာတွေကြည့်ရမယ်နောက်ပိုင်းပညာဘူမိနောက်ပိုင်းဒိဋ္ဌိဝိသုဒ္ဓိနောက်ပိုင်းနေလေ့လာရင်လည်းခဏခဏပြန်ပြီးတော့လာတယ်အစာမဝဲဖြည့်မဲ့လူဆိုကြက်ထားရမယ်ကဲအဲ့တော့အဝိဇ္ဇာကိုဘယ်လိုဖွင့်ထားပါလဲအဲ့ဒါကိုပဲအဲ့ဒီစာမျက်နှာရဲ့အပေါ်ဆုံးမှာပြန်ကြည့်ရင်ရှေးဘဝဝယ်ကမ္မဘဝကိုပြုစဉ်ကရှိခဲ့သောမောဟသည်အဝိဇ္ဇာဖြစ်သည်တဲ့အဲ့ဒါကိုဘယ်မှာဟောတာပါလဲပဋိသင်္မိဒမဲ့ပါဠိတော်မှာဟောတာဒါကြောင့်မလို့ဒီပဋိသင်္မိဒမဲ့ပါဠိတော်မှာဟောတဲ့အတိတ်အကြောင်း၅ပါးဆိုတာဘာတွေလဲဆိုရင်ကျမတို့သိသလိုအဝိဇ္ဇာသင်္ခါရအဲ့ဒီလိုတန်းရေးလို့မရဘူး तू ကဖွင့်ထားတယ်အတိတ်ဘဝတုန်းကကံကိုလုတ်ခဲ့စဉ်ကရှိခဲ့တဲ့မောဟကိုအခုအဝိဇ္ဇာအနေနဲ့ယူပါတယ်တဲ့အဲ့ဒီလိုပဲသင်္ခါရသင်္ခါရကတော့ပြဿနာမရှိပါဘူးသင်္ခါရဆိုတာအာထုတ်တာပဲအဲ့ဒါအာထုတ်တာကိုပဲပါဠိလိုနဲ့တွဲရေးတော့အာထုတ်မှုဟူသောအာယူဟနသည်သင်္ခါရအပေါ်ကဝကြအပေါ်ဆုံးကဟာနဲ့ပြန်ဖတ်ကြည့်အာထုတ်မှုလို့ဒီသင်္ခါရလို့ပြီးသည်အဲ့ဒါကိုပါဠိလိုပါထည့်ခြင်းအာထုတ်မှုဟူသောအာယူဟနသည်သင်္ခါရအဲ့လိုပဲတဏှာဆိုတာဒီနေရာမှာ तू ကဘယ်လိုယူလဲနှစ်သက်ချင်းဟူသောနိကန္တိကတဏှာတခါဥပါဒံကြတော့ကံညီချင်းဟူသောဥပါဂမနနောက်ဟောတော့လွယ်ပါတယ်စေတနာတစ်လုံးပဲကောက်တယ်အဲ့ဒါကတော့ကြက်ထားမယ်